ကလေး မျိုးနယ်တဲ့က အင်ဂျီ၄၀၀ဝန်းကျင်ရှိတဲ့ရေရှင်ရွာဟာ 2022ဇန်နဝါရီလမှာ ရွာလုံးကျွတ်မီးရှို့ခံရပြီးနောက်ပိုင်းတောတောင်ထဲမှာ စစ်ဘေးရှောင်တွေကြတာတစ်နှစ်လောက်ရှိနေကြပါပြီ စစ်ဘေးရှောင်တွေဟာလက်ရှိမှာတောက်သုံးရေမလုံမလောက်ဖြစ်နေပြီး
တောင်ပေါ်ကရေကိုပိုက်တွေနဲ့ခက်ခက်ခဲခဲတွေ့ယူနေရတယ်လို့စစ်ရှောင်တွေရဲ့ရေအခက်အခဲကိုကူညီပေးနေတဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ဦးမောင်စိုးကအခုလိုပြောပါတယ်။ဒီကတော့ဒီဝါဟိုမဟုတ်ကြရကြတော့ဟိုကျွန်တော်တို့ဒီအဖိတဲ့မြောင်းနေရနေမှာအဲ့ဒီမြောင်းရေရနေမှာကျွန်တော်တို့အမိပြည်သူ့ကမှာကျွန်တော်တို့ရေတုံးဆွဲရတယ်ဗျ။အခုကြတော့ကျွန်တော်တို့အဲ့ဒီမြောင်းရေရ ကကျွန်တော်တို့ရေတုံးဆွဲတာတော့ကျွန်တော်တို့ဒီရေရှင်နဲ့နှစ်မိုင်လောက်กว่าတဲ့နေရာနေမှာကျွန်တော်စီပိဆိုင်ရှောင်နေပြီကိုကျွန်တော်တို့ကဟိုပေါ့ပိုက်လှူရှင်နေကြတယ်မှာပိုက်လှူခိုင်းမှာကျွန်တော်တို့ကအဲ့လိုပဲပိုက်နဲ့ဆွဲပြရတယ်အဲ့ဒါမှာပိုက်ကျွန်တော်တို့မှာလိုအပ်ချက်ရှိတာဗျအဲအခုလိုပဲကျွန်တော်တို့ရေပိုက်လေးတွေကကျွန်တော်တို့အဲ့လိုပဲလှူခိုင်းတဲ့အခါမလောက်မငါဖြစ်တဲ့အခါကျတချို့နေရာလေးမှာဟိုတော်တော်လေးလှူပြရတယ်လေးလားနေရာကိုချိုးရတယ်ဗျ
တောက်သုံးရင်ရှားပါပြက်လက်တာကြောင့်ကလေးငယ်တွေမှာဝမ်းလျှောဝမ်းပြက်ဖြစ်တာတွေရှိပြီးဆောင်းရသည့်အေးဒဏ်ကြောင့်ဖျားနာရတာတွေလည်းရှိကြတယ်လို့ဦးမောင်စိုးကပြောပါတယ်။လက်ရှိမှာဆစ်ဆောင်တွေအတွက်ဆေးဝါးတွေလည်းလုံးဝပြက်လက်နေပြီဖြစ်တယ်လို့ဦးမောင်စိုးကပြောပြပါတယ်
။ကျွန်တော်တို့ခက်ခဲတာတော့ဒီကလေးဝမ်းပြက်ဝမ်းလျှောဖြစ်တာလေးတွေလူကြီးတွေဒီဟိုအတွက်ချပါတာလိုက်တာမျိုးကိုဖျားတာတို့အားတာလေးဆိုတော့ကျွန်တော်တို့ကတော့ရေပိုက်နဲ့ကျွန်တော်ကတော့ဒီဆေးဝါးပစ္စည်းပဲကျွန်တော်ကတော့အဓိကလိုပါတယ်ပြမရဲ့။နော်ပြန်တော့ကျွန်တော်ဒီမှာကျွန်တော်ရင်းမှာတော့ဟောပေါ့ medical လေးဒီမှာတော့ဆေးကိုလုံးလုံးမရှိတော့တာကျွန်တော်တို့ဒီတွေးလို့ရောက်တာတွေးချဆေးလေးတွေအစာကြီးကိုတောင်းမရပဲဖြစ်နေတယ်ကျွန်တော်ကဒီနေ့မနေ့ဆာမကြီးဆေးကောင်ကိုသွားပြန်မှာ medical ဒီသွားခဲ့တယ်ဗျာ
ရေရှင်ရွာဟာစစ်ကောင်စီတပ်တွေက2021ခုနှစ်ဇန်နဝါရီလောက်ကတကြိမ်2022ဇန်နဝါရီလမှာတကြိမ်မီးရှို့ခံခဲ့ရပြီးတရွာလုံးမီးလောင်ကျွမ်းခဲ့တာကြောင့်တောထဲမှာဆေးဘေးရှောင်ရကြရတာအခုဆိုရင်တနက်ခွဲတိတိရှိနေပြီဖြစ်တယ်လို့ဒေသခံတွေကပြောပြပါတယ်ရေရှင်ကြေးရွာရဲ့ပပတ်လင်မှာစစ်ကောင်စီတပ်စခန်းနဲ့ပြူစောတိတပ်ဖွဲ့စည်းထားတဲ့ကြေးရွာတွေရှိနေပြီးရွာထဲပြန်ဝင်သူတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်တာကြောင့်ဒေသခံတွေရွာထဲကိုပြန်ဝင်နိုင်ကြတာဖြစ်တယ်လို့စစ်ဆောင်တွေကိုကူညီပေးနေသူကပြောပါတယ
်စစ်ကောင်စီဘက်ကကျွန်တော်တို့ဘက်ကကျွန်တော်ရင်ရှင်တော့ဒီနောက်ထပ်မှာဆိုရင်ချန်ပါနဲ့သမတိဖြစ်နေတယ်အန်တာဘူတွေကိုကျွန်တော်တို့ကိုကွာလို့ရောက်ခရလို့အင်ဂျွန်းကိုကြောက်ပြုတ်လို့အားလုံးကကျွန်တော်တို့ပြူစောတိရွာတွေဖြစ်နေစစ်ကောင်စီနဲ့သူတို့ဟိုဘာဝင်တဲ့ကမှာဒီလိုအလိုပြီးနေကြတယ်ဆိုကျွန်တော်တို့အဲ့ဒီနားလေးမှာရွာတော့ဂျော်လေးဆိုကျွန်တော်ကဂျာနီယာမိခံရတယ်ရာပြေးလို့မရဘူးသူတို့ကအချင်းချင်းချင်းတွေကသူတို့အစားပြရမှာအဲလက်နဲ့ကြည့်တယ်ပေါ့ဝတ်တပြီးလဲထူတာတွေရှိတယ်တချို့ကလည်းအဲဆက်ဆယ်ရီအနားထူတယ်အဲဆိုကျွန်တော်တို့ကအဲ့ဒီ2020ခုနှစ်နေကျွန်တော်6လပိုင်းကလေးကတော့ဒီစိုးရှောင်ရတယ်ဗျဒီမှာတော့ရှောင်လာလဲအခုချိန်ကြီးကတော့ရွာတော့ရွာဖြစ်နေတာပေါ့ဗျာ
ရေရှင်ရွာဟာအင်ဂျီ400ဝန်းကျင်နဲ့လူဦးရေ1500နီးပါးရှိပါတယ်။ရေရှင်ရွာနီးသူပဲကလေးမျိုးနယ်တွေကအောင်သာရွာကလည်းရွာတွေကိုပြန်ဝင်နိုင်မဲတောထဲမှာစစ်ဘေးရှောင်နေကြရတာတစ်နှစ်ရှိနေပါပြီ။ရေရှင်ရွာကနေစစ်ရှောင်ပြီးလက်ရှိတောထဲမှာနေထိုင်နေရတဲ့စစ်ဘေးရှောင်အမျိုးသမီးတူကလက်ရှိရေတုံးဆွဲနေရတဲ့အခြေအနေကိုအခုလိုပြောပြပါဗျာ။အ
ဲလုံးဝတော့အဲ့ဒါရေကအဲ့တောင်ပေါ်ကနေကျွန်တော်ဒီကအများစုဆိုတော့တိတ်တရားနေတွေဆိုတော့လာတဲ့နေ့မှာလာတာလေမလုံလောက်တော့ဘူးလေသိမ့်နေတာဆိုတော့အခုနေလုံးကတော့နည်းနည်းကြီးလာပြည့်တယ်လေစိတ်ပြားများတယ်ဆိုတော့ကံနေကလင်းသားတဲ့ကိုလင်းသားတဲ့ကိုတကယ်အဲ့လိုလေးတွေထားတာကို
စောင်းရသည့်အတွင်းမှာတောတောင်နေတဲ့စစ်ပေးရှောင်နေကြရတဲ့အတွက်အဝိအထည်နဲ့ဆောင်တွေမလုံလောက်ကြတာကြောင့်ဖျားနာတာတွေလည်းရှိနေကြတယ်လို့ဆိုပါတယ်လက်ရှိမှာစစ်ပေးရှောင်နေတဲ့အတွက်တောက်သုံးရေးဆောင်အဝိအထည်တွေနဲ့ဆေးဝါးအကူအညီတွေလိုအပ်နေပါတယ်စစ်တပ်ရဲ့နေမြင့်ရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ဆောင်အရေးအတွက်တွေကတနေ့သက်တနေ့ပိုပြီးတိုးလာနေပါဗျ။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါဗျ။ KIA နဲ့ PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်ဆွဆွဲတာရှိပါဗျ။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ကျေးရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ကျေးရွာအချို့လည်းရှိနေပြီးအဲ့ဒီကျေးရွာတွေကိုစစ်ကောင်စီကပြည်သူ့စစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။